ထိုင်းနိုင်ငံရဲ့ဇက်ကအဓိကကုန်သွယ်မြို့ဖြစ်တဲ့မြောက်ရီမြို့ကိုပြန်လည်သိမ်းယူဖို့တက်လာတဲ့စစ်ကောင်စီတပ်တွေကို KNU ပူးပေါင်းတပ်တွေကပြန်လည်တိုက်ထုတ်နေပါတယ်။တစ်ချိန်တည်းမှာပဲအရီဒေသတွေမှာအုပ်ချုပ်ရေးတည်ထူတော်မူကရင်လက်နက်ကိုင်အစုအဖွဲ့တွေကြားညှိနှိုင်းဆွေးနွေးနေတယ်လို့ KNU ကရင်မျိုးသားအစည်းအရုံးကပြောပါတယ်။ဒီကြောင့် writer သတင်းကိုအခြေခံပြီးကိုသားညူကပြောပြမှာပါ။
မြောက်ရီမြို့ကတော့ KNA လို့နာမည်ပြောင်းထားတဲ့ရခိုင်ပြည်နယ်ကြားစောက်တပ်တွေကထိကျုပ်ထားပြီးတော့မြို့ချီနေကတော့ပုံမှန်တိုင်းလဲပတ်နေတာပါမြမစစ်ကောက်စီတပ်ဖွဲ့ဝင်တွေကတော့နေဆက်စီးကိုကြောခိုင်းထားပြီးတော့မြောက်ရီမြို့နဲ့တဖက်နိုင်ငံမဲဆောက်မြို့ကူတရားမှတ်နှစ်ဝင်းအတွင်းမှာဂရုတွေတူးပြီးတော့လာမဲ့စစ်ကူကိုစောင့်နေတဲ့ပုံရပါတယ်မြောက်ရီမြို့ဝင်းကျင်ကစစ်ကောက်စီတပ်စခန်းတွေကိုတော့ KNU နဲ့တော်လိုင်းပူးပေါင်းတပ်တွေကသိမ်းယူထားပါတယ်မြောက်ရီမြို့ကိုပြန်သိမ်းယူဖို့တက်လာတဲ့စစ်ကောက်စီတပ်တွေကို KNU ပူးပေါင်းတပ်တွေဘက်ကကြားဖြတ်တိုက်ခိုက်လို့စစ်ကောက်စီတပ်တွေထိနာနေတယ်လို့ KNU ကရင်မြို့သားစီရင်ပြောပြရသူဖလူစော်တော်နီက
Today I got the information from the front line.
ဒီနေ့ပဲရှင်းတာကသတင်းရပါတယ်။အာတီတာရောတန်ရောပြောကြအောင်။အားလုံးပေါင်းရင်တရားလောက်ရှိတယ်လို့ပြောပါတယ်။အတော့ကိုညားတဲ့ကိန်းကမ်းပါဆိုအဲ့ဒါသူတို့လွယ်လည်နဲ့လာလို့မရပါဘူး။ဆိုအခက်အခဲတွေနဲ့ကျွန်တော်တို့ပဲဟန်တာတာတွေကိုကြုံရမှာ
။စစ်ကောင်စီဘက်ကတန်ကြက်ကားတစ်စင်းနဲ့စစ်ကားတစ်စင်းဆုံးရှုံးခဲ့တယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကခုလိုမျိုးဆုံးရှုံးထိခိုက်မှုတွေနဲ့ပတ်သက်လို့တော့တီးကြအတိမပြုနိုင်ပါဘူး။ပြည်ခဲ့တဲ့သတင်းပတ်အကုံတောက်ကြနေတော့ကတော့မြောက်ရီကိုပြန်သိမ်းယူဖို့တက်လာတဲ့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်တွေကြားဒီကွန်ကရစ်နဲ့ကော်နာဘက်ကအမှတ်၁အာရှလမ်းမကြီးပေါ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဖရူစော်တော်နီကပြောပါတယ်။မြစက်မြောက်ရီမြို့တွင်းမှာတော့ KNU ခေါ်တဲ့ BGF ကင်းနေကြသောတပ်တွေကလုံခြုံရေးယူထားတာမို့မြောက်ရီမြို့ကို KNU ကထိန်းချုပ်နိုင်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။မြောက်ရီမြို့စောက်တန်းဖြစ်တဲ့ခလာယာ295ကနေဆုတ်ခွာပြီးတော့မြစ်သက်ချစ်ကြီးဒရာနီတက်ဆွဲထားတဲ့စစ်ကောက်စီတက်တွေကိုလည်းကီယန်နေကြသောတက်တွေဘက်ကရိခါထောက်ပံ့ပေးနေတယ်ဆိုပြီးတော့ VOE ကသိရပါတယ်။မြောက်ရီမြို့မှာရှိတဲ့စစ်ကောက်စီတက်ဖွဲ့တွေအားလုံးဆုတ်ခွာခဲ့ရတဲ့နောက်မြစ်သက်ဒေသတည်ငြိမ်အေးချမ်းရေးနဲ့ပြည်သူ့ရေးဘေးကင်းလုံခြုံရေးအတွက်ကီယန်မျိုးသားအစည်းအရုံး KNU ကဆက်ပြီးတော့ကြိုးပမ်းဆောင်နေတဲ့အကြောင်း KNU ဘူဌာနချုပ်ကဧပြီလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။မြောက်ရီမြို့အချို့ရေးအတွက်ကီယန်လက်နက်ကိုင်အဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်နေပါတယ်လို့ KNU ပြောခဲ့ရသူကတော့ပြောပါတယ်။
But you know that we take over Myaopi town, but we stay in the process of how to negotiate and how to talk to
Myaopi new ကိုတော့ကျွန်တော်တို့သိမ်းထားပြီးပါပြီ။ဒါပေမဲ့ကျွန်တော်တို့ခရင်အဖွဲ့အစည်းတွေအကြဘလို့စုစည်းရှေ့ဆက်မလဲဆိုတော့ကိုညိနိုင်နေတော့ရှိပါတယ်။ဖြစ်နိုင်သမျှတော့မြန်မြန်ကျွန်တော်တို့အုပ်ချုပ်ရေးထူထောင်ရအောင်ပါ။ကျွန်တော်တို့အတူတူလောက်ကိုင်းဆောင်ရွက်ဖို့လိုပါတယ်
။ကရင်ချင်းချင်းညီညွတ်ပြီးတော့အုပ်ချုပ်ရေးတရားထူထောင်မှုဆိုတာကတော့အချင်းယူရလိမ့်မယ်လို့ KNU ပြောခွင့်ရသူကပြောပါတယ်။
But one thing very important for us that we need unity.
We need to make it step by step with the other nations.
And then we work together with other
people by coordinated efforts. Then we pull up on the political common ground. နိုင်ငံရေးအရာအခြေခံပုံသဘောထားယူရပါမယ
်
ကျွန်တော်တို့ရဲ့အရေးကျွန်တော်တို့ရဲ့ရည်တည်ချက်နဲ့လူထုနဲ့အတူဒီအာဏာသိမ်းမှုကိုအနိုင်ယူရပါမယ်
မြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်နိုင်ငံတော်မှာဒီလက်နက်ကိုင်တော်လှန်မှုတွေပေါ်လာပါတယ်။ KNU ဖွဲ့စည်းဟာဒီ SCA တနင်္ဂနွေအဖြစ်ခတ်စရာစီးစာချုပ်မှာလက်မှတ်ရေးထိုးခဲ့ပေမဲ့စစ်တပ်ကအာဏာသိမ်းခြင်းအဖြစ် SCA ပြတ်ပြဲခဲ့တယ်ဆိုပြီးတော့ KNU အပါအဝင်လက်နက်ကိုင်ဖွဲ့တချို့ကဒီစာချုပ်ကနေပြီးတော့ပြန်နှုတ်ထွက်ခဲ့ပါတယ်။အဲဒီနောက်2023အကုန်ရှမ်းမြောက်တိုက်ပွဲတွေကစပြီးတော့စစ်ကောင်စီအနေနဲ့တပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ဆုံးရှုံးခဲ့ရတယ်လို့ KNU နဲ့အတွင်းမှာလည်း KNU နဲ့ PDF ပြည်သူ့ကော်မတီပူးပေါင်းတပ်တွေကစစ်ကောင်စီတပ်စခန်းတွေကိုသိမ်းယူလာပြီးရှိခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ကိုနိုင်ယူဖို့ဆိုရင်တော့မတူတဲ့လူမျိုးအုပ်စုတွေကြားပူးပေါင်းဆောင်ရွက်မှုလိုတယ်လို့ဖလူစော်တော်နီကပြောပါတယ
်။ We win in everywhere step by step but it only take time.
အစီအမံဖြစ်နေရတိုင်းမှာကျွန်တော်တို့နိုင်နေပါလေ
။
ဒါပေမဲ့အချိန်တော့ယူရပါမယ်။ကျွန်တော်တို့နိုင်ငံမှာကအုပ်စုတွေမတူညီမှုတွေအများအပြားရှိကြတော့ပူးပေါင်းဆောင်ရွက်မှုမျိုးလိုပါလေ
။
အခုလဲစစ်ကောင်စီကိုအနိုင်ယူဖို့ကျွန်တော်တို့ကြိုးစားနေပါလေ
။
ပြည်ထဲမှာတောင်မှအုပ်စုတွေအများအပြားရှိတာပါ။ဒါပေမဲ့ဒါကပြဿနာမဟုတ်ပါဘူး။ကျွန်တော်တို့အချိန်ယူရမယ်။ကျွန်တော်တို့ညီညွတ်ရပါမယ်။
မြန်မာစစ်ကောင်စီဘက်ကတော့ဒီထိုင်းနဲ့နေဆက်ကုန်သူရေးအချက်ချကြတဲ့မြောက်ရီမြို့ကိုပြန်လည်သိမ်းယူနေဖို့ပြင်းထန်ကြိုးပမ်းနေကုန်ရပါတယ်။မြောက်ရီကိုပြန်လည်သိမ်းယူဖို့တပ်ခုတွေဆီလွတ်နေတာကိုလည်းတွေ့ရပါတယ်။ထိုင်းနိုင်ငံဘက်ကတော့အခြေအနေတွေကိုစောင့်ကြည့်နေပါတယ်။ထိုင်းနေဆက်တခြားလုံခြုံရေးတပ်တွေအထူးတင်းကျပ်ထားတယ်လို့ပဲဒီပြည်ပခဟာမြန်မာပြည်ရင်းကိစ္စမလို့ဘယ်ဘက်ကမှမပါပဲကြားနေပဲဆိုပြီးတော့ထိုင်းဝန်ကြီးချုပ်ကပြောခဲ့ပါတယ်ခင်ဗျာ။ကျွန်တော်တားညို့ပါ